Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရက်2015ခုနှစ် February လ26ရက်ကြာသပတေးနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line kilometer 16 နဲ့ 25 တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ IS Islamic စစ်သွေးကြွအဖွဲ့ကိုအားပေးကူညီဖို့ဂျန်စီမှုနဲ့နယူးယောက်မြို့မှာနေထိုင်တဲ့နိုင်ငံခြားသား၃ယောက်ကိုဖမ်းဆီးထားပါတယ်တရားမဝင်လက်နက်မှောက်ခိုးတိုက်ဖို့စူးစမ်းလို့ဖမ်းခံတဲ့တင်မောကုံနီကသူ့ကိုအရေးယူတန်ခတ်ထားတာတွေကိုရှောင်ဖို့နာမည်ပြောင်းပြီးပိုင်ရှင်သစ်ပြောင်းဖြစ်ခဲ့တယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်ပါတယ်မြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေကြားဒီကနေ့ဂျာတပ်ရီနေ့မှာလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်ဒီအဲ့လိုမျိုးနိုင်ငံတကာသတင်းတွေပြီးမှထုတ်လွှင့်ပေးမဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့မုံရွာမြို့နယ်အတွင်း H5N1 virus အမျိုးအစားကြက်ငှက်တုပ်ကွေးဖြစ်တဲ့အကြောင်းအတည်ပြုလိုက်ပြီးဒီရောဂါကိုထိန်းချုပ်နိုင်အောင်စီစဉ်နေပုံနဲ့ပတ်သက်လို့အခြေအနေကိုအခုလိုကြားကြရမှာပါ။
အဲ့တည်းမှာရှိတဲ့ကြက်ငှက်အကုန်လုံးတတ်ပြရမှာပဲ။ဒါတော့နိုင်ငံတကာဆန်ကျင်ဆန်ကျုံးပေါ့ဗျာ။
မွေးမြူရေးနဲ့ကုသရေးဦးစီးဌာနကဒေါက်တာမြင့်စိုးရဲ့ပြောပြချက်နဲ့အတူကာကွယ်ရေးဆောင်ရွက်တင်တာတွေကိုလည်းပြောပြပေးသွားပါမယ်။မြန်မာနိုင်ငံကအလုတ္တမားတွေရဲ့လောက်ခလာစာတွေနိုင်ငံတကာဒီနဲ့ဒေသအတွင်းစံနှုန်းတွေနဲ့အညီသတ်မှတ်နိုင်ရေးအလုတ္တမားအခွင့်အရေးလှုပ်ရှားသူတွေရဲ့တောင်းဆိုချက်နဲ့အတူတရုတ်နှစ်တစ်ကူပွဲတော်မှာမပါမဖြစ်တဲ့ချင်းသေးကငကားကတွေဟာအကစားတရက်အဖြစ်ဖြစ်လာသလိုနိုင်ငံတကာကိုပါထိုးဖောက်လာနေပုံကိုလည်းသိကြရမှာပါဒီလိုသတင်းလွှာတွေမထုတ်လွှင့်ခင်အရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံမှာရှိတဲ့ IS Islamic စစ်သွေးကြွအဖွဲ့ကိုအားပေးကူညီဖို့ကြံစီခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့နယူးယောက်မှာနေထိုင်တဲ့နိုင်ငံခြားသား၃ယောက်ကိုဗော်တဟူးနေကဖမ်းဆီးခဲ့ပြီးအာမခံမပေးဘဲဒီကနေ့လဲဆက်လက်ထိန်းသိမ်းထားပါတယ်။သူတို့သုံးဦးဟာ American သမ္မတ Barack Obama ရဲ့အရာရှိတွေနဲ့ FBI အရာရှိတွေကိုပါတပ်ဖြတ်ဖို့ကြံစီခဲ့တယ်လို့ American အာဏာပိုင်တွေကဆက်ဆွဲထားပါတယ်။ဖမ်းဆီးထားတဲ့ထဲမှာအသက်19နှစ်ရွယ် Gazastan နိုင်ငံသားကိုနယူးယောက်မြို့ကJohn F. Kennedy နိုင်ငံတကာလေဆိပ်မှာ Istanbul ကိုထွက်ခွာဖို့ကြိုးစားနေချိန်မှာဖမ်းဆီးမိတာပါ။အသက်24နှစ်အရွယ် Uzbekistan နိုင်ငံသားကတော့ရှေ့လာတယ်မှာ Istanbul ကိုခီးသွားဖို့လက်မှတ်ဝယ်ထားသူဖြစ်ပါတယ်။သူတို့နှစ်ယောက်ငွေကြေးနဲ့တခြားအကူအညီတွေပေးနေသူလို့ယူဆရတဲ့သူကတော့ Florida ပြည်နယ်က Jacksonville မှာ FBI အဖွဲ့ကဖမ်းဆီးခဲ့ပြီးအဲ့ဒီမြို့မှာပဲထိန်းသိမ်းထားပါတယ်။သူတို့တွေဟာ Syria နိုင်ငံကိုသွားပြီး IS Islamic အစွန်းရောက်ဖွဲ့နဲ့ပူးပေါင်းဖို့ကြိုးစားခဲ့တယ်လို့ New Yorkရဲဌာနရဲမင်းကြီးဝီလျံဘရက်တန်ကပြောပါတယ်သူတို့သုံးယောက်စလုံးကိုအကြမ်းဖက်ဖွဲ့ကိုကုညီထောက်ပံ့မှုကြံစည်မှုကြိုးပမ်းမှုတွေနဲ့တရားစွဲထားတာပါတကယ်လို့အပြစ်ရှိကြောင်းသိကြရင်အမြင့်ဆုံးထောင်ဒဏ်15နှစ်စီအတိအကျကြာခံမှာပါလွန်ခဲ့တဲ့3နှစ်တွင်အီရတ်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြွအဖွဲ့တွေကိုပူးပေါင်းကြတဲ့နိုင်ငံခြားသားတိုက်ခိုက်ရေးသမား2000ကျော်လောက်ရှိတယ်လို့အနောက်နိုင်ငံအစိုးရကခန့်မှန်းပါတယ်ဒီသတင်းပတ်ထဲမှာလန်ဒန်က10ကျော်သက်မိန်းကလေး3ယောက် IS အဖွဲ့နဲ့ပူးပေါင်းမှုအတွက်တူရကီနိုင်ငံကိုထွက်သွားတော်ခဲ့တယ်လို့ဗြိတိရှရဲတပ်ဖွဲ့ကပြောပါတယ
်ဆီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာ IS သွေးကြွတွေပြန်ပြီးဆွဲဖမ်းဆီးသွားတဲ့ဒေသခံခရစ်ယာန်ဘာသာဝင်ပေါင်းအနည်းဆုံး220ရှိသွားပြီလို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ် IS တွေဟာသူတို့ထိန်းချုပ်ထားတဲ့ဟာဆက်ကပြည်နယ်မှာပြီးခဲ့တဲ့3ရက်အတွင်းလူတွေကိုလိုက်လံဖမ်းဆီးနေတာဖြစ်တယ်လို့အဲ့ဒီလူအခွင့်ရေးအဖွဲ့ကပြောပါတယ် IS သွေးကြွတွေအီရတ်မြောက်ပိုင်းနဲ့ဆီးရီးယားဘက်ကိုဖြန့်ကျက်လာချိန်မှာလူနည်းစုဘာသာဝင်တွေကိုအဓိကပြစ်မှတ်ထားပြန်ပြီးဆွဲတပ်ဖြတ်တာမျိုးတွေလှုပ်လာခဲ့တာပါIS ပြန်ပြီးဆွဲနေတဲ့ဟာဆခါနဲ့ကာမီရှယ်လီဒေတာကပြည်သူတွေဟာသူတို့အင်အားတွေကိုစွန့်ပြီးထွက်ပြေးနေကြတယ်လို့လူအခွင့်ရေးအဖွဲ့ကပြောပါတယ်အဲ့ဒီဒေတာက IS တွေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ပေါင်းစုရဲ့လေကြောင်းတိုက်ခိုက်မှုအကူနဲ့ကတ်လူမျိုးလက်နက်ကိုင်တွေကလည်းတိုက်ခိုက်နေတာပါဖမ်းဆီးထားတဲ့ခရစ်ယာန်တွေကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံကဒီသတင်းမှအစောပိုင်းမှာတောင်းဆိုခဲ့ပါတယ်ဘာသာရေးလူနည်းစုတွေကိုပြစ်မှတ်ထားတဲ့ IS အဖွဲ့ရဲ့အခုနောက်ဆုံးလှုပ်ရက်ဟာသူတို့ရဲ့လွင်မာတဲ့ယုံကြည်ချက်နဲ့လောက်ရတွေပေါ်လက်မခံကြသူတွေကိုလူသားမဆန်စွာပြုမှုလိုက်တာပဲလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရန်ဆက်ကီးကပြောဆိုပါတယ်
အီရန်နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူရဲ့ယူဆချက်တွေအားမှားယွင်းတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်နန်တန်ယာဟူကအမေရိကန်အစိုးရနဲ့မဟာမိတ်တွေကအီရန်ကိုအလျှော့ပေးလိုက်ရောပြီးနျူကလ িয়ার လက်နက်တွေမထုတ်နိုင်အောင်တားမြစ်ဖို့သူတို့တန်တိတ်ထံကိုလက်လျှော့တယ်လို့သူ့ရဲ့ Lucid Party ဝင်တွေကိုဗိုလ်တပုနေ့ကပြောဆိုခဲ့တာပါ။ဝန်ကြီးကယ်ရီကအီရန်နဲ့နျူကလ িয়ার ရေးဆွေးနွေးချက်တွေဟာအီရန်ကိုနျူကလ িয়ার လက်နက်အစီအစဉ်80မဆောင်ရွက်နိုင်အောင်ဟန့်တားပြီးအစ္စရေးနိုင်ငံပုံမလုံးချုံမှုရှိစေဖို့ဖြစ်စေတယ်လို့လွှတ်တော်ကြားနာပွဲတစ်ခုမှာပြောပါတယ်။အခုချိန်ထိကိုယ့်ဘက်ကလှုပ်ဆောင်နိုင်တဲ့ဘယ်နည်းလမ်းမှမဆုံးရှုံးသေးတယ်လို့ပိတ်ဆို့တန်းခတ်မှုတွေပြန်ချပြီးလက်ရှိတဲ့ပိုးဆုံးအောင်လုပ်လို့ရတဲ့အပြင်လိုအပ်ရင်စီးရင်းနီးပါတုံးလို့ရတယ်လို့ပြောပါတယ်။ဒါကြောင့်ဘယ်ဖြစ်နိုင်ချေနည်းလမ်းကိုမှလက်လွတ်ခံလို့မရဘူးလို့ဆိုပါတယ်။ဒါအပြင်မစ္စတာနန်တန်ယာဟူပေါ်ဝင်အီရန်နဲ့ဆွေးနွေးပွဲတွေပေါ်မှာဝေဖန်နေကြသူတွေဟာအီရန်နဲ့ဘာတွေဆွေးနွေးနေလဲဆိုတာသိကြမှာမဟုတ်ဘူးလို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေဟာအီရန်နဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုဂျူလာထဲမှာနောက်ဆုံးထားပြီးလက်မှတ်ရေးထိုးနိုင်မှုအတွက်သတ်မှတ်ထားတာပါ။အီရန်နေနဲ့လက်နက်ထုတ်လုပ်နိုင်ခြင်းမရှိအောင်သူ့ရဲ့ယူရေနီယံတန့်စင်မှုတွေကိုရှော့ချပေးရမှာဖြစ်ပြီးဒီအတွက်အပြန်လန်အားဖြင့်အနောက်နိုင်ငံတွေကအီရန်ပေါ်မှာချက်မှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုရှော့ပေါ်ပေးမှာဖြစ်ပါတယ်
။ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုချက်မှတ်တာဟာယူကရိန်းနိုင်ငံအရှေ့ပိုင်းမှာညီညာရေးသဘောတူညီချက်အကောင့်ထဲပေါ်လာမှာကိုအနောက်နိုင်ငံတွေကမလိုလားဘူးဆိုတာပြလိုက်တာပဲလို့ရုရှားနိုင်ငံကပြောဆိုလိုက်ပြီးသူ့အပေါ်အရေးယူမှုတွေကိုကန့်ကွက်ကြောင်းအနောက်နိုင်ငံတွေကိုတုံ့ပြန်လိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွေရေးသဘောတွေအပေါ်ရုရှားဘက်ကထောက်ပံ့မှုတွေမရပ်ဘူးဆိုရင်ပိုပြီးပြင်းထန်တဲ့အရေးယူတန်ခတ်မှုတွေချမှတ်သွားမယ်လို့အမေရိကန်နဲ့ဥရောပနိုင်ငံခေါင်းဆောင်တွေကချိန်ချောက်ထားတာပါ။ဒီလိုချိန်ချောက်မှုဟာတိတ်မကြခင်ကမှစတင်အသက်ဝင်လာတဲ့အပြစ်ခံရစဲရေးသဘောတူညီချက်ကိုနှစ်ဖက်ကလေးစားလိုက်နာကြဖို့လိုနေခြင်းမှာလမ်းလွဲအောင်လုပ်လိုက်တာပဲလို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ကဒီကနေ့ပြောပါတယ်မင်းစ်မျိုးသဘောတူညီချက်ထဲမှာဖော်ပြထားတဲ့အချက်တွေအကောင့်ထဲပေါ်ရေးကြိုးပမ်းနေကြတဲ့ကုလသမဂ္ဂဥရောပသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေဟာတကယ်တမ်းမှာတော့ဒီလိုဆောင်ရွက်ဖို့ဆန္ဒမရှိဘူးဆိုတာကိုဖုံးကွယ်နေကြတာလို့သတင်းစာရှင်းလင်းပွဲမှာမစ္စတာလက်ဘရော့ကပြောသွားတာပါပြီးခဲ့တဲ့3ရက်အတွင်းမှာသဘုံနီဘက်ကတိုက်ခိုက်မှုတွေလျော့သွားခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကပြောပေမဲ့မာနီပိုလီမြို့စိတ်ကမ်းမြို့အပအဝင်အစိုးရပြစ်မှတ်တွေကိုတော့သဘုံနီဆက်လက်တိုက်ခိုက်နေတယ်လို့ဒီကနေ့ထပ်မံသတိပေးပြောဆိုပါတယ်
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
American အတန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေကြားဒီကနေ့ကျယ်တပ်ရင်းနေမှာလဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့မနေ့9နာရီကနေစတဲ့တိုက်ပွဲဟာအခုချိန်အထိဆက်လက်ဖြစ်ပွားနေသေးပဲလို့ NMDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရဦးထွန်းမြတ်လင်းက VOA ကိုပြောပါတယ်။တိုက်ပွဲဟာဖုံရွှေချမ်းဒေသမှာဖြစ်ပွားနေပြီးတိုင်းရင်းလင်းလောက်လာရောက်တိုက်ခိုက်နေတယ်လို့ဆိုပါတယ်။နေပြည်တော်ကထုတ်ပြန်တဲ့သတင်းမှာတော့ဒီကနေ့မနေ့ပိုင်းကလောက်ကိုင်းနီမန်ချူးကျေးရွာအရှိတောင်ပင်မှာတပ်မတော်စစ်ကြောင်းနဲ့ကိုကန့်လက်နက်ကိုင်တို့ကြားရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးကိုကန့်လက်နက်ကိုင်တွေဘက်ကနေဆက်ခွာသွားတာမျိုးလိုက်လံရှင်းလင်းနေတယ်လို့ဖော်ပြထားပါတယ်။မနေ့ကလည်းလောက်ကန်အနောက်မြောက်ဖက်ချင်းရွှေဟောနဲ့လုံထန်ရွာကြားလောက်ကန်နဲ့ကုန်းချမ်းကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေကြောင့်ကိုကန့်ဘက်ကတအူးသေဆုံးခဲ့ရတယ်လို့မြန်မာတပ်ဘက်ကတော့၄ဦးကြဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။မြန်မာတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြားသေဆုံးရသူဟာ130ကျော်နေပြီဖြစ်တယ်လို့အိုးရင်ဆန့်ခွာထွက်ပြေးရသူကလည်းတောင်းနေချေရှိနေပြီဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံမှာ1953ခုနှစ်ကပြဋ္ဌာန်းခဲ့တဲ့တလင်တမင်ရသာအတူနေထိုင်ဆက်ဆံရေးတားမြစ်ထားတဲ့ဥပဒေကိုတောင်ကိုရီးယားတရားရုံးတစ်ခုကဖျက်သိမ်းလိုက်ပါတယ်။ဆယ်စုနှစ်နဲ့ချီလာခဲ့တဲ့အငင်းပွားဖွယ်ရာဒီဥပဒေကိုဖျက်သိမ်းဖို့ဖွဲ့စည်းပုံဆိုင်ရာတရားရုံးကဒီကနေ့ခုနှစ်မဲနှစ်မဲနဲ့မဲခွဲဆုံးဖြတ်လိုက်တာပါ။လူမှုရေးဖောက်ပြန်တာကိုလူအတိုင်းဝိုင်းကြားမှာရှုံချလို့ရပေမဲ့လူတူးချင်းရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ပေါ်နိုင်ငံတော်ကဥပဒေပြုပြီးထိန်းချုပ်တာမျိုးကမဖြစ်သင့်ဘူးလို့သဘာဝတရားသူကြီးပတ်ဟဲလ်ချွဲကပြောပါတယ်။တမ်းမြစ်ထားတဲ့ဒီဥပဒေအရလူ 9,400 ကျော်ကိုလွန်ခဲ့တဲ့6နှစ်အတွင်းတရားစွဲဆိုခဲ့ပေမဲ့ဥပဒေပြဋ္ဌာန်းချက်ပါအတိုင်းထောင်ချလိမ့်သိမ့်မရှိပါဘူး။ဒီဥပဒေဖျက်သိမ်းတယ်လို့ကြေညာလိုက်ပြီးနောက်မှာကွန်တွန်းဈေးကွက်မှာရောင်းအားတက်ခဲ့တယ်လို့ Unitas Korea Company ကပြောပါတယ်။
တ တရားဝင်လက်နက်မှောင်ခိုးတဲ့ဥပဒေစိုးစားခဲ့လို့အဖမ်းခံခဲ့တယ်မြောက်ကိုရီးယားတင်မောကုမ္ပဏီတစ်ခုဟာသူ့ကိုအရေးယူတန်းခတ်ထားတာတွေကိုရှောင်ရှားနိုင်မှုအတွက်သူ့ကုမ္ပဏီကတင်မောအများစုကိုနာမည်အသစ်ပြောင်းပြီးပိုင်ရှင်အသစ်ပါပြောင်းဖြစ်ခဲ့တယ်လို့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်မြောက်ကိုရီးယားအတွက်အရေးယူတန်းခတ်မှုတွေကိုစောင့်ကြည့်နေတဲ့ကျွမ်းကျင်သမီးအဖွဲ့ ရီးယားကိုလက်နက်မျိုးစုံနျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာနည်းပညာတွေနဲ့ဇင်ခံပစ္စည်းတွေထုတ်လုပ်တင်သွင်းမှုနဲ့ပတ်သက်ပြီးကျေပြန့်တဲ့ကန့်သက်ချက်တွေကိုချမှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီတမ်းမြစ်ချက်တွေကိုမြောက်ကိုရီးယားဘက်ကနည်းမျိုးစုံချပြီးဆက်လက်လှုပ်ဆောင်နိုင်မှုစူးစမ်းနေတယ်လို့ဆိုပါတယ်။မြောက်ကိုရီးယားအစိုးရပိုင်း OMM ပင်လယ်ရေကြောင်းစီမံခန့်ခွဲကုမ္ပဏီပိုင်းတင်မောတဆင်းကို2013ခုနှစ်တုန်းကကျူဘာနိုင်ငံကလက်နက်တွေခိုးပြီးတည်ယူလာမှုနဲ့ပနမမားမှာဖမ်းဆီးရမိခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကုမ္ပဏီကိုအရေးယူထမ်းခတ်ထားတာဖြစ်ပါတယ်။ခြုံချွန်ကန်းတင်မောနဲ့အဲ့ဒီတုန်းကတရားအိတ်တွေအောက်မှာဖွဲ့ပြီးတည်ယူလာတဲ့လက်နက်တွေထဲမှာဆိုဗီယက်ခေတ်သုံးတိုက်လေယာဉ်တွေဒုံးကျည်တွေနဲ့ကြီးစံတွေပါဝင်ပြီးပနမတူးမြောင်းကိုဖျက်ဖို့စူးစမ်းတော့မှာဖမ်းမိခဲ့တာပါ။ OMM ကိုနာမည်မဲဆင်းနဲ့ထည့်သွင်းလိုက်ပြီးလက်အနှဲငယ်ကြတိတင်မောဖွဲ့ပြီးတုံးနေတယ်လို့အနောက်ပိုင်းမှာတော့နာမည်တစ်တွေပြောင်းပြီးပိုင်ရှင်တစ်ဖြစ်နဲ့ဆင်းဝင်စေတယ်လို့ဖော်ပြထားပါတယ်
။အမေရိကန်ရဲ့အင်တာနက်လုပ်ငန်းတွေကိုလွတ်လပ်ပွင့်လင်းတဲ့ဈေးကွက်ဖြစ်ခွင့်ပြုဖို့ဆိုတဲ့အဆိုပြုချက်ကိုပြည်ထောင်စုဆက်သွယ်ရေးကော်မရှင်ကဒီကနေ့မဲခွက်ဆုံးဖြတ်ဖို့ရှိပါတယ်။အင်တာနက်ကုမ္ပဏီတွေကြားမှာမျှတတဲ့အားကောင်းတဲ့ဥပဒေတရားပေါ်လာအောင်ဆိုပြီးပြီးခဲ့တဲ့နိုဝင်ဘာလထဲမှာသမ္မတဥပမာကတိုက်တွန်းခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကြေညာပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမုံရွာမြို့နယ်အတွင်းမှာ H5N1 ကြက်ငှက်တုပ်ကွေးတွေ့ရှိပုံနဲ့ကာကွယ်ရေးဆောင်ရွက်ချက်တွေကိုပြောပြပေးသွားမှာပါစကိုင်းတိုင်းဒေသကြီးမုံရွာမြို့နယ်ကြက်ငုံမွေးမြူရေးအထူးဆုံးမှာဓာတ်ခွဲကန်းစစ်ဆေးချက်အဖြစ်အရကြက်ငှက်တုပ်ကွေးယောဂါဖြစ်ပွားနေတဲ့အကြောင်းမွေးမြူရေးနယ်ကုသရေးဦးစီးဌာနကသတင်းထုတ်ပြန်လိုက်ပြီးယောဂါဖြစ်ပွားမှုထိန်းချုပ်ရေးအတွက်ဆောင်ရွက်နေပါတယ်။ယောဂါမပြန့်ပွားရအောင်မွေးမြူရေးခြံတွေရဲ့ဇီဝလုံခြုံရေးကိုအထူးဂရုစိုက်ဖို့လိုအပ်တယ်လို့ကြက်ငှက်တွေနဲ့ပတ်သက်လို့ယောဂါတစ်ခုခုကြားရောက်တယ်လို့မတင်ခါရင်သက်ဆိုင်ရာကိုအမြန်ဆုံးသတင်းပို့ဖို့လိုအပ်ကြောင်းကိုလည်းသတိပေးထားပါတယ်။သတင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့မုံရွာမြို့အနီးကမွေးမြူရေးအထူးဆုံးမှာဒီလ10ရက်နေ့လောက်ကကြက်နဲ့ငုံတွေစတင်တည်ဆုံးခဲ့ပြီးယောဂါရှာဖွေစမ်းသပ်တာကိုမန္တလေးမြို့ဓာတ်ခွဲကမ်းမှာဆောင်ရွက်ခဲ့ရမှာ H5N1 virus ပိုးဖြစ်ကြောင်းအတည်ပြုခဲ့တာဖြစ်ပါတယ်မုံရွာမြို့နယ်မှာကြက်ငှက်တုပ်ကွေးယောဂါဖြစ်ပွားကြောင်းကိုဒီနေ့ထုတ်သတင်းစာမှာတရားဝင်ထုတ်ပြန်လိုက်ပြီးယောဂဖြစ်ပွားတာကိုထိန်းချုပ်နိုင်ဖို့အတွက်ကြက်နဲ့ငုံတွေကိုတုတ်တင်ရှင်းလင်းတာဇီဝလုံခြုံရေးကိုမြင့်တင်ဆောင်ရွက်တာပညာပေးဟောပြောပွဲတွေကိုစီစဉ်ဆောင်ရွက်တာနဲ့တခြားတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေကကြက်ငှက်နဲ့လူတွေကိုမကူးဆက်စေဖို့အတွက်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကဆောင်ရွက်နေပါတယ်လောလောဆယ်မုံရွာမြို့မွေးမြူရေးဇုံမှာယောဂထိန်းချုပ်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေကိုမွေးမြူရေးနဲ့ကုသရေးဦးစီးဌာနခရိုင်ဦးစီးမှုဒေါက်တာမြင့်စိုးကအခုလိုပြောပါတယ်။ဒါရော
ကဖြစ်ကြောင်းကြေညာပြီးပြီ။ဒီညာကြီးတော့ဆိုတာကတော့ခန္ဓာကအမြင်ဆန်ညွန့်နေတဲ့ဆိုရင်ဒီစစ်တေချာရဆက်ပြီးတော့အဲ့တမှာရှိတဲ့ကျက်ငှက်အကုန်လုံးတတ်ပြရပါမယ်။ဒါတော့နိုင်ငံကဆန်ညွန့်ဆန်ညွန့်ပေါ့ဗျာ။အဲတိုးတော်လည်းပဲနော်ဒီအလောက်ကြီးဆက်ပြလိုက်တဲ့ဆိုရင်သုံးချက်ခုတွေလည်းများမယ်ပေါ့နော်။ဟုတ်ကဲ့ဇုံစိုးတဲ့ကကျတော့ဆန်ပေါင်း300ကျော်လောက်ရှိတာအကုန်မှာသွားမှာဆိုတော့ကျွန်တော်တို့ကတချံဖြစ်တချံချင်းနေနဲ့ကျွန်တော်ဆောင်ရွက်နေတယ်
ဒီကနေ့ထိတည်ဆုံးတာနဲ့ရှင်းလင်းလိုက်တဲ့ကြက်ကောင်ရီ3000ကျော်နဲ့ငုံကောင်ရီ13000ကျော်ရှိပြီဖြစ်ကြောင်းနဲ့မုံရွာမြို့မှာကြက်ငှက်တုပ်ကွေးယောဂဖြစ်ပွားတာကိုပြည်ထောင်စုအစိုးရအထက်တင်ပြထားပြီးနေပြည်တော်ကသုတေသနနဲ့ယောဂထိန်းချုပ်ရေးဌာနကပါလာရောက်စစ်ဆေးဆောင်ရွက်နေတယ်လို့ပြောပါတယ်။ကြက်ငှက်တုပ်ကွေးယောဂမကူးဆက်မပြန့်ပွားစေဖို့အတွက်လဲဒေါက်တာမြင့်စိုးကအခုလိုသတိပေးပြောဆိုပါတယ်။
ဒီကျက်တူငုံငုံဝေးရနေတဲ့ဗတိသားမှာတော့မိမိဆိုင်ရဲ့ဇီဝလုံခြုံမှုတော့ညှင့်တင်မှုရှိမယ်ရာနော်ဇီဝလုံခြုံမှုဆိုတာဒီကျွန်တော်တို့အခုနေနေတဲ့ထိဆန်နေတဲ့ရောဂါပိုးဖြစ်စေတဲ့ပိုးမွားတွေဗိုင်းရပ်စ်တွေနဲ့မကြည့်ကြအောင်ဗျာအဲ့နယ်ကိုကျင်းဝေးအောင်ခါဝဲရမှာဒီချက်လုံသားတွေနဲ့ဆက်မိုက်ခြင်းတွေတကူကြီးတန်ကြီးကိစ္စနော် နောက်ကဒီထိဆောင်ကိုစနစ်တကျပြန်ပြီးကြမှုလို့လည်းအားအပြည့်ဆုံးထားမယ်။လူတွေကာဝဇီးတွေအားစီပုံမှန်လုပ်ပြီးမယ်ဆိုရင်ဒါဒီစနစ်ထိဆောင်ကယောဂခန္ဓာကြီးဆွမ်းမြင့်တာပြီးတော့မှကျွန်တော်တို့တောင်းတန်းယောဂတန်းဝင်ရောက်ဖို့ရတာသူကမလွယ်ဘူးပေါ့ဗျာ
။နောက်တစ်ချက်ကတော့ကျင့်ကတ်တွေရုတ်တရက်တည်ဆုံးရင်ယောဂတစုံတရာဖြစ်လာရင်သစ္စာညာကိုအမြန်ဆုံးအကြောင်းကြားဖို့လိုအပ်ကြောင်းလည်းသူကဆက်ပြောပါတယ်။
ဒီကတော့မြန်မာစံတမားတွေကကျွန်တော်တို့သိသိချင်းတင်ပို့ရင်ကျွန်တော်တို့ကလက်ဦးရယူနိုင်တာပေါ့နော်။ဒီနောက်ကျရင်ကြာလို့ကျွန်တော်ယောဂပြည့်စုံမှုများဒီမှာဆုံးရှုံးမှုများများနိုင်တာပေါ့
။မုံရမျိုးမှာအခုလိုကြက်ငတ်တုတ်ကွေးယောဂစတင်ဖြစ်ပွားချိန်မှာကြက်ချံတချို့ကဒီလအစောပိုင်းကလေးကခြံလိုက်ရောင်းချရှင်းလင်းတာတွေရှိသလိုတချို့ကြက်ချံတွေကတော့နေ့စဉ်ပိုးသက်ဆေးဖြန်းပြီးကာကွယ်ဆောင်ရွက်တာတွေရှိနေပါတယ်
။ပိုးသက်ဆေးဖြန်းတယ်တော့ကျွန်တော်လေလေသေးတိုက်ထားတယ်နောက်ပြီးဒီပတ်ဝန်းကျင်မှာတော့ပိုးမမလာနိုင်တဲ့ဟိုယောဂပိုးမလာနိုင်တဲ့သူချက်သွင်ဖြူပေါ့နော်ခြံထဲမှာချိတ်ထားတယ်ဗျဒီပတ်ဝန်းကျင်မှာလည်းကျွန်တော်ညနေတိုင်းပေါ့နော်ဆေးချမ်းတယ်ဗျညနေတိုင်းမနေ့တကြညနေစဉ်ချမ်းတယ်ဗ
ျဒါကတော့မုံရွာမျိုးကကြက်ချံပိုင်ရှင်တူပြောသွားတာဖြစ်ပါတယ်မုံရွာမျိုးကမွေးမြူရေးဇုံမှာကြက်ချံပေါင်း300ကျော်ကြက်ကောင်ရေ3သိန်းခွဲနီးပါးနဲ့ငုံကြံပေါင်း100ကျော်ငုံကောင်ရေ5သိန်းနီးပါးရှိပြီးကြက်ဥအလုံးရေ8000ကျော်နဲ့ငုံဥအလုံးရေ3သိန်းကျော်နေ့စဉ်ဈေးကွက်ကိုတင်ပို့နေတာဖြစ်ပါတယ်ဒီကနေ့ထိတော့မုံရွာမျိုးမှာကြက်ဥအယောင်ဈေးကွက်ဟာဆူဆူဝါဝါထိခိုက်တာမရှိသေးဘူးလို့လဲကြက်ဥအယောင်ဆိုင်ရှင်တဦးကပြောပါတယ်
ဒီနေ့ထိကိုအယောင်ဝယ်ကရောင်းဝတုံးပေါ့နော်အဲ့ဒါမျိုးပုံမှန်တိုင်းသွားပါလိမ့်ရှင်ဟုတ်ကဲ့
မွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနမွေးမြူရေးနဲ့ကုသရေးဦးစီးဌာနကတော့ကြက်ငှက်အသားဥစရာတွေကိုတည်တည်ချာချာချက်ပြုတ်စားသုံးဖို့ကိုတတိပေးထားပါတယ်ကြက်ငှက်တကွေးယောဂါဟာ2006ခုနှစ်ကရွှေဘိုမုံရွာမန္တလေးအမရပူရနဲ့2012ခုနှစ်မှာချောင်းဦးစတဲ့မြို့တွေမှာဖြစ်ပွားခဲ့ဘူးပြီးမြန်မာပြည်အနှံ့မှာဆိုရင်အနည်းဆုံး6ကြိမ်လောက်ဖြစ်ပွားခဲ့ပါတယ်လက်ရှိမှာတော့မြန်မာနိုင်ငံနဲ့အိန္ဒိချင်းတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတွေမှာလည်းကျင့်ကတုတ်ကွေးယောဂါဖြစ်ပွားနေပါတယ
်မြန်မာပြည်လေပိုင်းမုံရွာမြို့နယ်အတွင်းကျင့်ကတုတ်ကွေးယောဂါတွေ့ရှိနေတဲ့အကြောင်းကိုမိုးစောပြောပြသွားတာပါအခုတခါအလုသမားတွေရဲ့လောက်ခလာစာတတ်မှတ်ရေးဘက်ကိုအလှည့်ပေးပါရစေရှင်အယတ္တအစိုးရလက်ထက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေပြီးနိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေဖိတ်ခေါ်နေချိန်မှာနိုင်ငံအတွင်းကအလုသမားတွေအတွက်နိုင်ငံတကာနဲ့ဒေသတွင်းစံချိန်စံညွှန်တိုင်းလှုပ်အားကတတ်မှတ်ရေးကိုဦးစားပေးဆောင်ရွက်ဖို့အလုသမားအခွင့်အရေးလှုပ်ရှားသူတွေကအစိုးရနဲ့အလုသမားဝင်ကြီးဌာနတာဝန်ရှိသူတွေကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒေသတွင်းလှုပ်ခလာစာတွေနဲ့နှိုင်းယှဉ်ရင်အလွန်နှိမ့်ပါနေပါရဲ့နဲ့အခြေခံလှုပ်အားကတွေတတ်မှတ်နိုင်ရေးဘာကြောင့်နှောင့်နှေးနေရတာပါလဲ။ဘယ်ချက်တွေကိုအဓိကဦးစားပေးပြီးဆောင်ရွက်တင်တယ်လဲဆိုတဲ့အသုံးသက်အကြံပြုချက်တွေကိုတော့မဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
သမရဦးသိန်းစိန်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်နိုင်ငံတကာကိုယင်းနှိမ့်မြုံနံမှုတွေဖိတ်ခေါ်ပြီးနိုင်ငံရဲ့စီးပွားရေးစနစ်ကိုဒီမိုကရေစီစံနှုန်းနဲ့အညီပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေချိန်မှာနိုင်ငံတကာနိုင်ငံရဲ့လူ့ဆွမ်းအားအရင်းမြစ်တွေကိုအသုံးပြုတဲ့နေရာမှာနိုင်ငံတွင်းအလုံသမားတွေအတွက်အခြေခံလှုပ်ရှားကလာစာတတ်မှတ်နိုင်ရေးအလုံသမားအခွင့်အရေးကိုအကာအကွယ်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းနိုင်ရေးကိုအရေးတကြီးလှုပ်ဆောင်ဖို့လိုတယ်ဆိုတာလွတ်တော်အလုံသမားအခွင့်အရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေကအကြံပြုပါတယ်အလုံသမားဝန်ကြီးဌာနအနေနဲ့အလုံသမားတွေရဲ့အခြေခံလောကလာစာတတ်မှတ်နိုင်ရေးနှောက်နေမနေပဲနဲ့အလေးနဲ့ထားအမြန်ဆုံးဆောင်ရွက်ပေးဖို့လိုအပ်နေပြီလို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်လေးဖြစ်ဥပဒေပညာရှင်တဦးလေးဖြစ်တဲ့ဒေါက်တာညိုညိုသိန်းကအကြံပြုပါတယ်
အဓိကလောကမှာဝန်ကြီးဌာနပဲပေါ့နော်အဲ့တော့ဝန်ကြီးဌာနမှာဆက်မြက်တဲ့ဥဆောင်မှုမရှိဘူးလားလို့တော့ဒီမှာကသုံးသပ်တယ်လေနော်ဘာကြောင့်လဲဆိုတော့ဒီပြဿနာပြီးခဲ့တဲ့နှစ်တည်းရဲကဒါဖြေရှင်းရမယ့်ပြဿနာဒီပြီးကြတဲ့ခိုင်မာတဲ့စီကဲနေရှိမှာပဲငွေငယ်ကြသားရေးဦးကြီးကြီးနည်းနည်းမျိုးကလည်းလာမှာလေ
အလုသမားတွေရဲ့အခြေခံရပိုင်ခွင့်အခွင့်အရေးအခြေခံလှုပ်ရှားကလစာအချိန်ပေါ်လှုပ်ရှားကတတ်မှတ်နိုင်မှုနဲ့အလုသမားအခွင့်အရေးတွေကိုအလုသမားဝန်ကြီးဌာနအလုရှင်အလုသမားကြားပြည်လည်အောင်ပူးပေါင်းညှိနှိုင်းဆွေးနွေးအဖြစ်ရှာမှသာလျှင်နှစ်ဦးနှစ်ဖက်ပြည်လည်နိုင်မှာဖြစ်တယ်လို့လည်းမြန်မာနိုင်ငံအလုသမားသမဂ္ဂများအဖွဲ့ချုပ်အကြံပေးဖြစ်တဲ့ဒေါ်မျိုးမျိုးအေးကလည်းဆိုပါတယ
်အဓိကကတော့ညှိနှိုင်းချက်ကြီးကိုတက်ရုံနဲ့မှအလုသမားကလိုအပ်ချက်တောင်းဆိုတဲ့ချိန်မှာအလုရှင်ကကြည်ကြည်ပြူပြူနဲ့ညှိနှိုင်းမှုကိုမလုပ်ပါဘူးမလုတ်ဖဲနဲ့တင်းခံတဲ့အတွက်ကြောင့်အလုသမားအပြင်ကိုရောက်လာခဲ့တာပါပြီးတော့အပြင်ကိုရောက်လာတဲ့ခါကျတော့လေဒီညှိနှိုင်းမှုလုံနေတဲ့ကာလာတောင်းလျှောက်မှာမှဖြေရည်ဖေးလာတယ်ဆိုတဲ့အခါကျတော့မှသူကဖာဖြစ်လာတယ်ဆိုတော့ဒီလက်ရုံးမှုကိုပေးလိုက်တယ်ပေါ့ကျွန်တော်ကအလုရှင်ကိုဖြစ်စေချင်တာကစက်ရုံနဲ့ညှိနှိုင်းချက်ရင်းမှုကိုအလေးထားပါအလုသမားတွေတောင်းဆိုတဲ့အခါမှာအတက်နိုင်ဆုံးလက်ရုံးပေးနိုင်တာကိုလက်ရုံးနိုင်အောင်ကြိုးစားပါလို့အဲ့ဒီအချိန်မှာအစိုးရဘက်ကလည်းဖာလုံနေဆိုရင်ညှိနှိုင်းချက်ရင်းမှုကိုအားလုံးကိုယ်တိုင်မလုပ်ဘူးညှိနှိုင်းချက်ရင်းမှုက
မြန်မာနိုင်ငံတွင်ပြည်내တိုင်းဒေသတွေပေါ်မှာမှူတည်ပြီးတော့လုပ်ငန်းခွင်အမျိုးအစားအလိုက်အခြေခံလောကအကလစာတတ်မှတ်နိုင်ရေးမှာနိုင်ငံတကာလုံသမားအဖွဲ့ချုပ် ILO ရဲ့စံနှုန်းနဲ့အညီဆောင်ရွက်နေချိန်ဖြစ်ပါတယ်ဒီလိုအခြေအနေမှာအစိုးရကိုယ်စားလှယ်အလုံသမားဝန်ကြီးဌာနအလုံရှင်အလုံသမားကိုယ်စားလှယ်တွေနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်တဲ့လို့လည်းအလုံသမားရဲ့ဆောင်ရွက်သူတွေကအကြံပြုနေတာပါဒီလိုမျိုးပူးပေါင်းဆောင်ရွက်မှသာလျှင်အခုလက်ရှိအလုံရှင်အလုံသမားကြားတင်းမာမှုတွေဖြစ်နေတဲ့မကျေလည်မှုတွေပြည်လည်နိုင်မှာဖြစ်တယ်လို့အလုံသမားခွင့်ရေးကာကွယ်မြင့်တင်ရေးအဖွဲ့ရဲ့အပြည်ပြည်ဆိုင်ရာဆက်သွယ်ရေးတာဝန်ခံမတ်ဤရွှေစင်ကထောက်ပြပြောဆိုပါတယ်
ဒီ minimum wage တက်မှတ်ဖို့ကိစ္စကအမြန်ဆုံးရေးကြည့်တဲ့ကိစ္စဖြစ်နေပါဆိုအနေဆုံးလာတာဥပဒေတက်မှတ်မှသာလင်းစစောကအခြေခံလာတာကြီးကသူအစ်စ်စ်မြင့်သွားမယ်ဒီလိုလုံနိုင်မှုတော့လွတ်တော်အစိုးရတည့်ရဲ့ဘောကလူလူကြားထဲမှာအနုပမာသူကြားထဲမှာအင်တိုက်အားလိုက်သွားပြီးတော့ reset တည်လုံးမယ်နေလာပြီးတော့အချိန်အမြန်ဆုံးဆုံးဖြတ်နိုင်ရင်တော့အဲအလုပ်သမားသူအတွက်လည်းအခြေအနေတမျိုးကောင်းလာနိုင်မယ်လို့ယူဆတယ်။အဲ့တော့နိုင်ငံသားယင်းညုံနယ်မှုတွေသူတို့ဖိတ်ခေါ်နေတဲ့ဆွေးနွေးရမှာတော့အမပြောချင်တာနိုင်ငံသားယင်းညုံနယ်တဲ့သူတွေကမြန်မာနိုင်ငံကအလုပ်သမားကိုလောက်ခဈေးပေါ်ပေါ်နဲ့ရလို့လာလို့တဲ့လို့ရှင်မျိုးအမတို့မလို့ချင်းတဲ့ဗျာအမတို့လို့ချင်တာမြန်မာနိုင်ငံကအလုပ်သမားတို့ကိုအေးဝါးကားဖြစ်အောင်သူတို့ဘယ်လိုချိုးတိဆောက်ပြီးတော့လုပ်ပေးသွားနိုင်မလဲ
မြန်မာနိုင်ငံတွင်းမှာနိုင်ငံသားယင်းနီးမြုပ်နှံမှုတွေတဲ့ပြည်တွင်းကုန်ထုတ်လုပ်ငန်းတွေလည်းပိုတိုးချဲ့လှုပ်ဆောင်လာနေတဲ့အနေအထားမှာမြန်မာအလုပ်သမားတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီအနေအဆုံအခြေခံလောက်ခလာစာအာရှဒေသတွေအိနီနာချင်းနိုင်ငံတွေရဲ့အနေအဆုံလောက်ခလာစာနဲ့အညီသတ်မှတ်ပြထမ်းနိုင်မှုအနေအဆုံလောက်ခလာစာသတ်မှတ်ရေးစစ်တမ်းကောက်ယူချက်တွေနဲ့အမျိုးသားအဆင့်ဆောင်ရွက်နေပါတယ်လို့အလုပ်သမားဝန်ကြီးဌာနကတော့ပြောဆိုထားပါတယ်ရှင်
အလုပ်သမားတွေရဲ့အခြေခံလုပ်အားခတွေဒေတာရင်းစံနှုန်းနဲ့ညီသတ်မှတ်ပေးနိုင်ရေးမဆုမွန်ပြောပြသွားတာပါအခုတခါတော့တရုတ်နှစ်သစ်ကူမှမပါမဖြစ်တဲ့ချင်းသေးကနဂါကတွေရဲ့အားကစားလောကမှာနေရာယူလာပုံကိုပြောပြပေးပါမယ်မြန်မာနိုင်ငံကတရုတ်နှစ်သစ်ကူကာလတွေမှာကျင်းပလေ့ရှိတဲ့ချင်းသေးကနဂါကတွေဟာနိုင်ငံတကာအားကစားလောကမှာအားကစားတရအဖြစ်ထိုးဖောက်လာနိုင်နေပြီဖြစ်ပါတယ်2019ခုနှစ်မလေးရှားနိုင်ငံမှာကျင်းပမဲ့ SEA Games ပြိုင်ပွဲမှာလည်းဝင်ရောက်ဖို့ကြိုးစားနေကြတဲ့အကြောင်းမြန်မာလက်ရေးစင်ချင်းသေးအကတင်ဒန်နီပြတူကပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မတ်သိန်ကီလင်းကပြောပြပါမယ်ရှင်
ရန်ကုန်မြို့ရဲကတရုတ်လူမျိုးတွေစုဝေးနေထိုင်ကြတဲ့တရုတ်တန်စင်အိုရန်လန်မီတာစုကဦးစီးတဲ့တရုတ်နဂါးနဲ့ချင်းသေးအကတိုင်ပွဲအသင်းတွေဟာအာဆီယံဒေသတွေမှာဝင်ရောက်ရှင်ပြိုင်နေနိုင်ပါပြီ။ဒေသတွင်းကနိုင်ငံတွေကိုဆေလွတ်ပြီးတိုင်ပွဲဝင်တဲ့အတွေ့အကြုံတွေကိုတော့မြမလက်ရွေးစင်ချင်းသေးအကအသင်းနီးပြဦးလှဟန်ကအခုလိုရှင်းပြပါဗျ။
ကျွန်တော်တို့နိုင်ငံခြားကိုလည်းဈေးလွတ်ပြီးတော့ရှင်ပြိုင်စေပါတယ်။2012ခုနှစ်မှာဆိုရင်ကျွန်တော်မလေးရှားပထမဦးဆုံးအကြိမ်သွားရောက်ရှင်ပြိုင်ပါတယ်။အဲ့တုန်းကတော့အမတ်ပေးစရာကိုမသိတဲ့အတွက်ကျွန်တော်တို့စုမရခဲ့ပါဘူး။ဒုတိယအကြိမ်2014ခုနှစ်မှာမလေးရှားကိုဒုတိယအကြိမ်သွားပြိုင်ပါတယ်။အဲ့မှာတော့24သင်းမှာကျွန်တော်တို့နံပါတ်6ကိုရရှိခဲ့ပါတယ်။နောက်ဒီနေ့ကျွန်တော်တို့2015ဖေဖော်ဝါရီလ9ရက်နေ့မှာကျွန်တော်တို့စင်ကာပူနိုင်ငံကိုတွားရောက်ရှင်ပြိုင်ပါတယ်။နံပါတ်9ကိုရရှိခဲ့ပါတယ်အတင်းပေါင်း14သင်းရှင်ပြန်ပါတယ်10နိုင်ငံရော10နိုင်ငံပါဝင်ပါတယ
်လာမယ့်အရှိတောင်အာရှအားကစားတိုင်ပွဲတွေမှာလည်းဝင်ရောက်ရှင်ပြိုင်နိုင်မှုစ조사နေတယ်လို့သူကဆိုပါတယ
်ကျွန်တော်နောက်ပြီးတော့2019ခုနှစ်မှာမလေးရှားနိုင်ငံမှာကျင်းပမဲ့စီးကိန်းမှာထည့်သွင်းပြီးတော့ကစားမယ်လို့လည်းသတင်းရရှိထားပါတယ်အဲ့တော့လည်းကျွန်တော်အစွမ်းကုန်စ조사မှာဖြစ်ပါတယ်
နိုင်ငံတကာတိုင်ပွဲတွေကိုတော့စင်အိုရန်မီတာစုကမိမိတို့အဆက်အသွယ်တွေနဲ့သာတွားရောက်ရှင်ပြိုင်ကြတာဖြစ်ပြီးမြန်မာနိုင်ငံကိုစားဝင်ပြိုင်ခဲ့ပေမဲ့အစိုးရကအခုထိတော့ပတ်မိုးတာမျိုးမရှိသေးဘူးလို့လည်းဦးလှဟန်ကဖြေဆွပါတယ်။တရုတ်နဂါးနဲ့ချင်းသေးအကတွေကိုနိုင်ငံတကာမှာအားကစားနည်းတစ်ရပ်အဖြစ်ကစားကြတာကြောင့်မြန်မာနိုင်ငံမှာလည်းအားကစားနည်းလို့သဘောထားပြီးလူမျိုးဘာသာမရွေပါဝင်ကစားလာကြတယ်လို့တာမွေကြန့်တိတ်ဘုံကျောင်းအတင်းကောင်းဆောင်ကိုမင်းမင်းကပြောပါတယ်။
ကလေးတွေကတော့ဟိုဘယ်လိုပြောမှဆိုဟိုတရုတ်ရဲ့ဗမာရဲ့မမဟုတ်ဘူးပေါ့နော်လူမျိုးစုံပေါ့တချို့ဆိုရင်ဟိုဟိုဟာတွေဘာသာကြခွန်ရှင်းကြောက်တွေတော့ပါတယ်ဘာလို့ဆိုလူငယ်တွေအနေနဲ့ဒါဟိုအားကစားတရက်လို့စီးစီးလုံးလုံးနဲ့အားလုံးကစားကြတဲ့အားကစားနည်းတရက်လို့ဖြစ်လာ
တရုတ်နှစ်တကူပွဲမှာကပြရှင်ပြိုင်ကြဖို့3လကနေ4လအထိလေ့ကျင့်ကစားကြရပါတယ်ကိုမင်းမင်းကပြိုင်ပွဲဝင်တွေကိုရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာပါကြမ်းမှကြံ့ခိုင်အောင်လေ့ကျင့်ပေးရတဲ့အကြောင်းခုလိုပြောပြပါရစေ
။ကျွန်တော်တို့အဓိကကွန်ဖူးကစားရတယ်ကျွန်တော်ကီးထိုင်ရတယ်ပြီးတော့ကလေးတွေစိတ်ညောင်းဟိုပါပေါ့။ဒီချာလေ့ကျင့်ပြောထောင်ပေးရပါမယ်
။ဒီကပြိုင်ပွဲတွေမှာတရုတ်လူမျိုးတွေအထွတ်အမြတ်ထားတဲ့ငကားနဲ့ချင်းသေးအကတွေကိုခွဲခြားတာပါပဲ။တိုင်ပွဲဝင်သက်တမ်း6နှစ်ကျော်10နှစ်ထဲရောက်နေပြီဖြစ်တဲ့ကိုစိုးမိုးဝင်းကလည်းငကားနဲ့ချင်းသေးအကတွေရဲ့ကွဲပြားမှုကိုအခုလိုရှင်းပြပါဗျာ
哦，亲戚家咯，我比较大年面了，不呢？哎，那个叫使用母不比较大年，亲戚家你要来干啥哩？那个叫古要谁要？阿龙干啥子？谁要帮忙的扛皮的不？
那个阿哥哥刘五爷面面的使用人用母个低价他来批批，亲戚阿哥哥咯，在外围那屋里也送啥母个来批他来吧？ချင်းတဲ့အကတိုင်ပွဲကိုကြည့်ရှုအားပေးသူတို့ကလည်းစိတ်လှုပ်ရှားရတဲ့အကြောင်းကိုအခုလိုဖွင့်ဟပါရယ
်အနိကကြည့်ရတဲ့အချိန်ခါကျတော့သူတို့အပေါ်မှာကနေတာတော့အောက်မှာတော့သူတို့ကစိတ်လှုပ်ရှားလားမသိဘူးကိုကတော့အောက်မှာသူတို့အတွက်စိတ်တွေပူပေးနေတာပေါ့နော်ပြီးတော့ပြုတ်ကြတာတို့ပိုင်းညာဆိုတော့သူတို့ကအထိတ်လန့်ကြီးတော့ကိုကပဲခံစားပေးနေရတာ
နဂားနဲ့ချင်းတဲ့အကတွေကိုအမှတ်ပေးရမှာတော့နဂားပုံချင်းတဲ့ပုံတဒံပုံမပေါ်ဘုံတီးဝိုက်နဲ့ကကွက်ကိုက်ညီမှုရှိမရှိစွန်စားတဲ့ကောက်ွက်စမ်းနေစီကံထိမ့်သိမ့်နိုင်မှုအပိုင်းနေဝစားစင်ရင်မှုအပိုင်းနေပေါ်ကိုမူတည်ပြီးအမှတ်ပေးကြပါရစေ
။မတိန်ခီလင်းပြောပြသွားတာပါရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တော်တာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
တော်ရှိမြတ်ခင်မြန်မာနိုင်ငံရဲ့လုခလာစာဟာနိုင်ငံတကာမှာအနေဆုံးအစ်စ်နဲ့မှရှိနေတယ်ဆိုပြီးတော့မကြာခင်ကထုတ်ပြန်တဲ့အစင်းကစားတစောင်းမှာဖော်ပြပါရတယ်။မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအခုဆိုရင်ဒီလုခလာစာတိုးမြှင့်ရေးအတွက်လူသမားဆန္ဒပြမှုတွေရှိနေလို့ပဲလွှတ်တော်အတွင်းမှာဆိုရင်လည်းအခြေခံလူကားကတတ်မှတ်ရေးကိစ္စကိုဆွေးနွေးမှုတွေရှိလာပါရတယ်။ဒါကြောင့်မလို့အခုသတင်းပတ်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဒီအခြေခံလူကားကတတ်မှတ်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါရတယ်။ပါဝင်ဆွေးနွေးမေးမြန်းလို့ရတဲ့တော်ရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရတဲ့မေးမြန်းလို့ရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြတဲ့တော်ရရှင်တွေကိုကြိုဆိုပါရစေ။
တရရလေးလိုင်းဆွေးနွေးကန်းတွေကိုအင်ကာနက်စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့ကြာသာပတင်းနေ့ညနေဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ကျမရေးဥအောင်ခင်ရဲ့မြမရေးတုံတက်ချက်နဲ့တိုင်းရင်သတင်းလွှာစားတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါဒီအစီအစဉ်တိုင်းခင်မှာတော့အခုဒီနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါဦးမယ်ရှင
်မြမတမတော်နဲ့ကိုကန့်လက်နဲ့ကင်တပ်ဖွဲ့တွေကြားဒီကနေ့ကျတဲ့ပရင်းနေမှာလည်းတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်ဒီကနေ့မနက်9နာရီကနေစတဲ့တိုက်ပွဲကအခုချိန်ထိဆက်လက်ဖြစ်ပွားနေသေးပဲလို့ NMDA ကိုကန့်တပ်ဖွဲ့ပြောခွင့်ရဦးထွန်းမြတ်လင်းက VOA ကိုပြောပါတယ်တိုက်ပွဲဟာဖုံရွှေထန်းဒေသမှာဖြစ်ပွားနေပြီးတိုင်းရင်းလင်းလောက်လာရောက်တိုက်ခိုက်နေတယ်လို့ဆိုပါတယ်နေပြည်တော်ကထုတ်ပြန်တဲ့သတင်းမှာတော့ဒီကနေ့မနက်ပိုင်းကလောက်ကိုင်းကြီးမန်ချူကျေးရွာနားမှာတမတော်စစ်ကြောင်းနဲ့ကိုကန့်လက်နဲ့ကင်တွေကြားရင်ဆိုင်တိုက်ပွဲဖြစ်ပွားပြီးကိုကန့်လက်နဲ့ကင်တွေဘက်ကဆုတ်ခွာသွားတော့မှုလိုက်လံရှင်းလင်းနေတယ်လို့ဖော်ပြထားပါတယ်ဒီနိုင်ငံမှာရှိတဲ့ IS Islamic စစ်တွေးကြအဖွဲ့ကိုအားပေးကူညီဖို့ကြံစည်မှုနဲ့လဲဆိုတဲ့ဆက်ဆွဲချက်နဲ့နယူးယောက်မြို့မှာနေထိုင်တဲ့နိုင်ငံခြားသား၃ယောက်ကိုဗရူဟုနေကဖမ်းဆီးခဲ့ပြီးအာမခံမပေးဘဲဒီကနေ့လဲဆက်လက်ထိန်းသိမ်းထားပါတယ်။သူတို့သုံးဟာ American သမ္မတ Barack Obama ရဲ့အရာရှိတွေနဲ့ FBI အရာရှိတွေကိုပါတပ်ဖြတ်ဖို့ကြံစည်ခဲ့တယ်လို့ American အာဏာပိုင်တွေကဆက်ဆွဲထားပါတယ်။စီးရီးယားနိုင်ငံအရှိမြောက်ပိုင်းမှာ IS Islamic စစ်တွေးကြော်တွေပြန်ပြီးဆွဲပြီးဖမ်းဆီးသွားခဲ့တဲ့ဒေသခံခရီးရန်ဘာသာဝင်ပေါင်းအနည်းဆုံး220ရှိသွားပြီလို့ Britain ချင်းဆက်စီးရီးယားလူခွင့်ဆောင်ကြည့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ IS တွေဟာသူတို့ထိန်းချုပ်ထားတဲ့ Hasekha ပြည်နယ်ထဲမှာပြီးခဲ့တဲ့3ရက်အတွင်းလူတွေကိုလိုက်လံဖမ်းဆီးနေတာဖြစ်တယ်လို့ဆိုပါတယ်။ရုရှားပေါ်မှာတန်ခတ်ပိတ်ဆို့မှုချမှတ်ထားတာယူကရိန်းရှေ့ပိုင်းမှာငြင်းချင်းသဘောတူညီချက်အကောင့်ထဲပေါ်လာမှာကိုအနောက်နိုင်ငံတွေကမလိုလားဘူးဆိုတာပြလိုက်တာလို့ရုရှားနိုင်ငံကပြောဆိုပြီးသူ့ကိုအရေးယူမှအတွက်ကန့်ကွက်လိုက်ပါတယ
်။နိုင်ငံတကာသတင်းကျင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လို့ရမှုကနန်းလောက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin The Witch ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးအဆုံးသတ်ပါတော့မယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.